ဩစတြေးလျနိုင်ငံမှာတော့ဒီကျွမ်းကျင်အလုပ်အကိုင်တွေအတွက်နိုင်ငံသားတွေယာယီအလုပ်လာလုပ်ခွင့်ပေးထားတဲ့လက်ရှိဗီဇာစနစ်ကိုဖျက်သိမ်းလိုက်ပြီးတော့ဗီဇာစနစ်သစ်နှစ်ခုနဲ့အစားထိုးလိုက်ပါတယ်။အရင်တုန်းက၄နှစ်နေထိုင်ခွင့်ပေးတဲ့457ဗီဇာကိုဖျက်လိုက်ပြီးယာယီအလုပ်လုပ်ခွင့်2နှစ်ဗီဇာနဲ့ပို့ပြီးကျွမ်းကျင်အဆင့်မြင့်အလုပ်တွေအတွက်၄နှစ်ယာယီအလုပ်အကိုင်လုပ်ခွင့်ဗီဇာတို့နဲ့အစားထိုးလိုက်ပါတယ်။အလုပ်ခွင့်တွေမှာဩစတြေးလျနိုင်ငံသားတွေအလုပ်အကိုင်ပိုရစေဖို့ရည်ရွယ်ပြီးတော့အခုလိုဗီဇာစနစ်သစ်ကိုပြောင်းလဲလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်မယ်ကွန်တမ်ဘယ်ကပြောပါတယ်။အခုဗီဇာအစီအစဉ်အသစ်ကိုရှောက်ထားသူတွေအနေနဲ့လုံသက်အင်္ဂလိပ်စာကျွမ်းကျင်မှုသက်ဆိုင်ရာအလုပ်အတွက်စစ်ဆေးချက်တွေအောင်မြင်ဖို့လိုအပ်ပါတယ်။၄နှစ်ဗီဇာရှောက်သူတွေဆိုရင်တော့အင်္ဂလိပ်စာတက်ကြွမှုအဆင့်ပို့ပြီးတော့မြန်မာဖို့လိုအပ်ပါတယ်။၂နှစ်ဗီဇာနဲ့ရှောက်ထားဖို့အကျုံးဝင်တဲ့ကျွမ်းကျင်အလုပ်အမျိုးအစားလက်ရှိ650လောက်ထဲက200ကျော်ကိုလည်းစီးရင်တွေကနေပယ်ဖြတ်လိုက်ပါတယ်။နောက်ပြီးဒီ၂နှစ်ဗီဇာနဲ့လာရောက်အလုပ်လုပ်သူတွေအနေနဲ့လည်းဩစတြေးလျမှာအမြဲတမ်းနေထိုင်ခွင့်ရှောက်ထား권မရှိပါဘူး။ဩစတြေးလျနိုင်ငံမှာလက်ရှိ457ဗီဇာနဲ့ရောက်ရှိနေသူတွေအနေနဲ့တော့အခုဗီဇာစနစ်အပြောင်းအလဲမှာအကျုံးဝင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်တန်ဘတ်ကပြောပါတယ်။အရင်457ဗီဇာအမျိုးအစားနဲ့လာကြသူအများစုက IT နည်းပညာကျွမ်းကျင်လုပ်ငန်းတွေ၊ကျန်းမာရေးဆိုင်ရာလုပ်ငန်းတွေနဲ့စားတောက်ဆိုင်လုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကြသူတွေဖြစ်ပါတယ်။